2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်တော့မယ့်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်
ကြက်ကြဲနေပြီ။ဒါလေးတွေဒီမှာဆက်နေတယ်။ဘာဝဲဆက်ဘာဝဲဆက်ဆက်နေတော့ရဲ့။ဖြစ်ပါ။အဲ့ဒီတော့အဲ့ဒီလိုဘုပေနဲ့ကျုပ်ရဲ့အရင်ကဘာဝဲဆက်အဲ့ဒီပါတယ်လို့ပြောလို့ပါတယ်ဆက်တယ်။ဘာဝဲဆက်ရဲ့ပုံစံတွေနိုင်ငံတော်စစ်ဘောင်းနေတယ်ဆိုပြီးတော့ဆက်လာတော့တယ်ချက်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းကပြောသွားတာပါ။နိုင်ငံတော် NLD ပါတီရုံးတွေကိုဝင်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီရုံးတွေကိုတော့ခုချိန်ထိပြင်ပခြင်းမရှိသေးပါဘူး။ပါတီဝင်အတော်များများကတော့ထွက်ပြေးသိမ်းရှောင်နေပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဟာဖေဖော်ဝါရီလတရက်စစ်တပ်ကအာဏာရယူရမှာအဓိကအကြောင်းပြချက်ဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကဒီအကြောင်းပြချက်ကိုလက်မခံသလို NLD ပါတီဝင်တွေကလည်းဒီဆွဆွဲချက်ကိုညှင်းပယ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အာဏာသိမ်းတာကကြိုးကြောင်းခိုင်လုံမှုမရှိဘူးလို့သူတို့ရဲ့လေ့လာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ်။